Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဇွန်လ16ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ဖန်ယူနှาศင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်ပါရှင်ကျမတင်ကြီးထိုက်ပါအမေရိကန်သမ္မတရဲ့ထိတ်တန့်အကြံပေးသမတ်ဖြစ်သူဂျရက်ကူရှနာကိုပါစီးပွားရေးဗန်ဒါရေးတို့နဲ့ပတ်သက်လို့အထူးစုံစမ်းရေးမှုကစုံစမ်းနေပါတယ်အစ္စလာမ်ရဲ့အစွန်ရောက် IS ခေါင်းဆောင်တည်ဆုံးခဲ့ပွဲရှိတယ်လို့ရုရှားစစ်တပ်ကပြောဆိုပါတယ်ဒီလိုထိတ်တန့်ရောက်တဲ့တဲ့ကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
အခုညနေခင်းနားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့ကျူဘားနိုင်ငံနဲ့ဆက်ဆံရေးသမ္မတအိုဘားမားရဲ့အစည်းအဝေးတချို့ကိုပယ်ဖျက်ဖို့သမ္မတထရန့်ကကြေညာမှဖြစ်ကြောင်းသတင်းလွှာတစ်ပုဒ်နဲ့အတူမြန်မာပြည်ဆိုင်ရာသတင်းလွှာတွေမှာတော့ The Voice Channel ရဲ့ဆောင်းပါးရှင်ကိုတရက်သေးပြန်လွှတ်လိုက်ပေမဲ့ Editor ရဲ့အာမခန်ချက်ရှောက်ထားချက်ကိုတော့ဒုတိယချိန်ပယ်ချခံရပါတယ်
ကျွန်တော်ကဟိုပြောချင်တာတော့ဒီမိုကရေစီစံနှုန်းနဲ့မကန့်ညီတဲ့ဥပဒေတစ်ခုကိုဒီမိုကရေစီအစိုးရကမင်းရဲ့ရှက်ရည်တုံးဆွဲနေတာကတော့ကျွန်တော်မျက်စိကျမှာတော့မဖြစ်သင့်ဘူးလို့ကျွန်တော်မြင်ပါတယ်
စတဲ့ရေဥပဒေပုံမှာ66ခါကြီးနဲ့တရားစွဲခံနေရတဲ့စာနယ်ဇင်းသမားတွေရဲ့လက်တလော့ချင်းနေနဲ့တရက်သေးပြန်လွတ်လာတဲ့ The Voice Soundbar ရှင် Channel ရဲ့ဂျာနယ်ဆောင်ပါရှင်ရဲ့ပြောပြချက်နဲ့အတူထုတ်လွှင့်ပေးပါမယ်။အဲဒီနောက်မြန်မာနိုင်ငံမှာပြည်ပခါဖြစ်တဲ့ရက်တွေမှာကလေးငယ်တွေရဲ့လုံခြုံရေးနဲ့အခွင့်အရေးတွေကိုကာကွယ်ပေးဖို့ကုလသမဂ္ဂအစည်းအဝေးမှာတိုက်တွန်းတောင်းဆိုချက်ကိုလည်းနားဆင်ကြရမှာပါအခုရင်ဆုံးတော့တောက်ကြနေညက်နေခင်ထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုက်နဲ့ကိုရနိုင်တို့ကကြေညာပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရားရေးပိုင်းမှာဝင်ရောက်နှောက်ယှက်ခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာကသမ္မတရဲ့ထိတ်တန့်အကြံပေးသမက်ဖြစ်သူရဲ့ဗန်နာရေးနဲ့စီးပွားရေးဆိုင်ရာဆောင်ရွက်ချက်တွေကိုလည်းစုံစမ်းစစ်ဆေးပါတယ်အထူးစုံစမ်းရေးမှူးမူလာကသမ္မတရဲ့သမက်ဂျရက်ကူရှနာရဲ့ဘန်နာရေးဆိုင်ရာဆောင်ရွက်ချက်တွေကိုစုံစမ်းနေတယ်လို့ Washington Post သတင်းစာကြီးကမနေ့ကြာသပတေးနေ့ကရေးသားခဲ့တာဖြစ်ပါတယ်။ Kushner ရဲ့ Russian နိုင်ငံပိုင်ဖွံ့ဖြိုးရေးဗန်ကြီးကဲရုနဲ့တွေ့ဆုံမှုကိုရည်ရွယ်ပြီး Washington Post သတင်းစာကြီးရဲ့အရင်ဆောင်မတွေမှာဖော်ပြခဲ့ပါတယ်။ Jared Kushner အနေနဲ့စုံစမ်းစစ်ဆေးရင်းမှုတွေနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့သူ့ရဲ့ရှင်းလင်းတွေကပြောပါတယ်။ American သမ္မတဟာတရားရေးပိုင်းကိုဝင်ရောက်နှောက်ယှက်ခဲ့သလားဆိုတာကိုအထူးစုံစမ်းရေးမှုကစုံစမ်းနေတယ်ဆိုတဲ့သတင်းတွေအပေါ်မှာတော့သမ္မတ Trump က Twitter ကနေဝေဖန်တိုက်ခိုက်ပါတယ်။ Russia တွေနဲ့ပူးပေါင်းကြံစီတယ်ဆိုပြီးလှုပ်ကြံဖန်တီးပြီးတက်သေးလဲမတွေ့ရောအခုတော့တရားရေးပိုင်းကိုဝင်ရောက်နှောက်ယှက်ခဲ့သလားဆိုပြီးတော့လှုပ်ကြံဖန်တီးကြပြန်ပါတယ်ဆိုပြီးတော့သမ္မတကသူ့ရဲ့ Twitter မှာကြာသပတေးနေ့မနေ့ပိုင်းကရေးသားခဲ့တာဖြစ်ပါတယ်။ဆိုဝါပြီးအငင်းပွားပွဲလူတချို့ဥဆောင်တဲ့အမေရိကန်သမိုင်းမှာအကြီးကျယ်ဆုံးအောက်လန်းနီနဲ့တိုက်ခိုက်မှုကြီးကိုခင်ဗျားတို့မျက်မြင်ကိုယ်တွေ့ကြုံတွေ့နေကြရပါတယ်လို့လဲသမ္မတထရန့်ကသူ့ရဲ့ဒုတိယ Twitter post မှာထပ်ပြီးတော့ရေးခဲ့ပါတယ်။ရုပ်သံရိုက်ကူးခွင့်မရတဲ့အင်ဘျူရိုသတင်းစာရှင်းလင်းပွဲမှာတော့သမ္မတရဲ့ရေးသားချက်နဲ့ပတ်သက်ပြီးအင်ဘျူရိုပြောခွင့်ရကသမ္မတရဲ့ကိုပိုင်ရှေ့နေကိုသာမေးဖို့ပြောဆိုခဲ့တာပါ။ Twitter မှာရေးသားချက်တွေကြောင့်သမ္မတအနေနဲ့ဥပဒေကြောင့်အရရင်ဆိုင်လာရနိုင်တာလည်းဖြစ်ပါတယ်။သမ္မတအနေနဲ့သူ့ရဲ့လုပ်ရက်တွေပေါ်စုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရမှုကိုရင်းရင်တီးတီးပြောဆိုနေတာကလုံးဝမအပ်စက်တယ်လို့ရှုမြင်ရပါတယ်။နောက်ဒီအထူးစုံစမ်းရမှုကိုလည်းသမ္မတရဲ့ဒုတိယရှင်းနေချုပ်ကစီမံခဲ့တာဖြစ်ပါတယ်လို့အမျိုးသားလုံခြုံရေးပြည်ထောင်စုအလုပ်အကိုင်နဲ့လုံခြုံရေးကင်းရှင်းမှုဥပဒေဆိုင်ရာအထူးရှင်းနေ Bradley Moss ကပြောပါတယ်။ Twitter မှာရေးသားချက်အတော်များများကိုလည်းစုံစမ်းရေးအပေါ်ကဖြက်ကရက်လုပ်တဲ့ထတ်တိုးသက်သေအထောက်အထားတွေအဖြစ်စုံစမ်းရမှု Robert Mueller ကသုံးမဲ့အနေအထားရှိတယ်လို့လည်းအထူးရှင်းနေ Bradley Moss ကပြောပါတယ်။အမျိုးသားလုံခြုံရေးအဖွဲ့အနေနဲ့ညွှန်ကြားမှု Michael Rogers ကိုလည်းသမ္မတ Trump ကဖုံးခေါ်ဆိုပြီးတော့ဒီစုံစမ်းစစ်ဆေးမှုကိုရပ်ပစ်ဖို့တောင်းဆိုခဲ့တာလို့လည်း Washington Post သတင်းစာကြီးကမနေ့တုန်းကရေးသားခဲ့ကြပါတယ်။ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရိုအပြိုင်ကနေတဆင့်သမ္မတနဲ့ပတ်သက်တဲ့အချက်လက်တွေပေါက်ကြားထွက်လာတာတွေကမအပ်စက်တဲ့လက်တင်ခံနိုင်စရာမရှိတဲ့တရားဝင်နဲ့မညီတဲ့လုပ်ရဆိုပြီးတော့လည်းသမ္မတရဲ့ကိုယ်ပိုင်ရှိနေရဲ့ပြောခွင့်ရကမနေ့ကပြောဆိုထားပါတယ်ရှင်။
အမေရိကန်လွှတ်တော်အမတ်တီရဲ့ရန်ကုန်ငွေဘေ့စ်ဘောပွဲကိုကြာသပတေးနေ့က Washington DC မြို့တော်က National အသင်းရဲ့ဘေ့စ်ဘောကွင်းမှာကစားခဲ့ကြပါတယ်။ဒီပွဲမှာတိုင်ငယ်ဗုဒ္ဓဟူးနေ့က Republican လွှတ်တော်အမတ်တီပွဲချိုလေးချင်နေတဲ့သနတ်သမားတို့ကပြစ်ခတ်ခဲ့တာကြောင့် Republican အောက်လွှတ်တော်အမတ် Steve Scalise နဲ့နောက်ထပ်၄ဦးလည်းဒဏ်ရာရခဲ့ကြပါတယ်။မူလကဒီပွဲမှာဝင်ကစားဖို့လုပ်ခဲ့တဲ့လွှတ်တော်အမတ် Scalise ကတော့တင်မဆုံမှာဒဏ်ရာပြင်းထန်စွာရပြီးတော့အခြေအနေစိုးရိမ်ရတာကြောင့်ဆေးရုံမှာကုသမှုခံယူနေရပါတယ်။ပွဲမစခင်ကတော့ပါတီနေရာစလုံး ပွဲမစခင်မှာတော့ပါတီနီယက်စလုံးကနေပါဝင်ကစားကြတဲ့အသင်းသားတွေဟာကွင်းထဲမှာဒူးထောက်ပြီးတော့စကလစ်အပါဝင်ဒဏ်ရာရတဲ့သူတွေအများဆုံးပြန်လည်ကောင်းမွန်လာဖို့ဆုတောင်းခဲ့ကြပါတယ်။ဒီပြစ်ခတ်မှုတွေမှာဒဏ်ရာရခဲ့တဲ့လွတ်တော်ရဲတပ်ဖွဲ့ဝင်ဒေးဗစ်ဘေးလီကတော့ဒီပွဲကိုဂျိုင်းတောင်းနဲ့လာပြီးတော့ဒီပွဲရဲ့ပထမဆုံးဘောလုံးကိုအဖွဲ့အနေနဲ့ပြစ်ပေးခဲ့ပါတယ်။ဘေလီကတနတ်သမားတွေကိုလိုက်လံပြစ်တနတ်သမားကိုလိုက်လံပြစ်ခတ်ခဲ့တဲ့အတွက်နောက်ထပ်ထိခိုက်သေးဆုံးတာတွေမရှိခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။ကျွန်တော်တို့ရဲ့ဒီမိုကရေစီစနစ်ကိုတိုက်ခိုက်ပြီးကျွန်တော်တို့ကိုချင်းချောက်လို့မရနိုင်ဘူးဆိုတာဒီပွဲကကဘာကြီးကိုပြသလိုက်တာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ကစားသမားတွေနဲ့ပွဲကြီးပရိသတ်တွေကိုဗီဒီယိုကနေတဆင့်သတင်းစကားပေးပို့ခဲ့ပါတယ်။ဒီရန်ကုန်ငွေဘေးစောပွဲကို1996ခုနှစ်ခေတ်ကကျင်းပလာခဲ့တာဖြစ်ပြီးတော့ဒီနှစ်မှာတော့ပွဲကြည့်သူ2000လောက်လာကြည့်ကြပြီးရန်ကုန်ငွေအမေရိကန်ဒေါ်လာ1000ကျော်ရရှိခဲ့တာပါ။ဒီငွေတွေကို Greater Washington ရဲ့ယောက်ျားလေးနဲ့မိန်းကလေးအဖွဲ့နဲ့ Washington စာတက်မြောက်ရေးဌာနတွေကိုလူတန်းသောမှာဖြစ်ပါတယ်။ကြာသပတေးနေ့ကကစားတဲ့ဒီပွဲကိုတော့ Democrat တွေက Republican တွေကို7-2နဲ့အနိုင်ရသွားခဲ့ပါတယ်ခင်ဗျာ။
ကျူပန်နိုင်ငံပေါ်ရာစုနှစ်တစ်ဝက်လောက်အထူးကြံပိတ်ဆို့ခဲ့တာကိုရှော့ပေါ်ပြီးဆက်ဆံရေးကောင်းအောင်ကျူပန်ခဲ့တဲ့တမရဟောင်းအိုဘားမားလက်ထက်ကအစည်းအဝေးတချို့ကိုတမရဒေါ်နယ်ထရန့်ကဒီကနေ့တောက်ကြနေမှာပြန်ပြင်တော့မှာဖြစ်ပါတယ်။ကျူပါအရေးပြန်ပြီးတင်းကျပ်တဲ့တမရဒေါ်နယ်ထရန့်ရဲ့မူဝါဒတွေတောက်ကြနေကြီးညာချိန်မှာစတင်အကျုံးဝင်မှာဖြစ်ပြီးမူဝါဒအရာစီမံစည်းကမ်းအသစ်တွေလည်းအကောင့်ထဲပေါ်ဖို့ညွှန်ကြားထားတဲ့အကြောင်းအင်ဘျူရိုထိပ်တန်းအရာရှိတို့ကကြာတာပရိနေမှာသတင်းတောက်တွေကိုပြောပါတယ်။ကျူပါနဲ့ပတ်သက်တဲ့မူဝါဒအသစ်ကိုမိုင်ယာမီကမ်းခြေက Little Havana ခရိုင်မှာတမရဒေါ်နယ်ထရန့်ကကြီးညာမှာပါ။ဒီမူဝါဒအသစ်အရကျူပါကိုအမေရိကန်နိုင်ငံသားတွေတွားရောက်လက်ပတ်တာကိုကန့်သတ်မှာဖြစ်တယ်လို့ကျူပါစီးပွားရေးကိုထောက်ဝက်ကျော်ချုပ်ကင်ထားတဲ့ကျူဘာစစ်တပ်အပါအဝင်စစ်တပ်လောက်ခံကော်ပိုရေးရှင်းကြီးတွေနဲ့စီးပွားရေးလုပ်ကိုင်တာကိုတားမြစ်မှာလည်းဖြစ်ပါတယ်။တမရဟောင်းအိုဘားမားလက်ထက်ကပြောင်းလဲခြင်တုံးခဲ့တဲ့မူဝါဒဟာကျူဘာစစ်တပ်နဲ့ထောက်လှမ်းရေးတွေကိုပဲတိုးတက်အောင်မြေတောင်မြောက်ပေးသလိုဖြစ်နေတယ်ဆိုပြီးတော့လည်းအင်ပီရိုထိတ်တန့်အရာရှိတို့ကပြောဆိုသွားပါတယ်။အမေရိကန်နဲ့ကျူဘာအရေးသတင်းဆောင်မကိုလည်းနောက်ပိုင်းမှာတင်ပြပေးဖို့ရှိပါတယ်ရှင်။
မြောက်ကိုရီးယားက18လကြာဖမ်းဆီးပြီးပြန်လွှတ်ပေးလိုက်တဲ့အမေရိကန်တက္ကသိုလ်ကျောင်းသားဟာအုံနောက်အာယုံဂျောဒန်ယာပြင်းထန်စွာရခဲ့တာဖြစ်တယ်လို့စေယုံပြောခွင့်ရကဂျာတာရီနီကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကနေအမေရိကန်နိုင်ငံကိုပြန်ရောက်လာပြီးတဲ့နောက်အသက်22နှစ်အရွယ်အော်တိုဝမ်ပီယက်ကိုဆင်ဆနာတီတက္ကသိုလ်စေယုံကိုချက်ချင်းပို့ဆောင်ခဲ့တာဖြစ်ပြီးတော့အချိန်တွေကတော့တည်ငြိမ်နေတယ်လို့ပြောပါတယ်။ဆရာဝန်တွေရဲ့အဆိုအရတော့ဝမ်ပီယက်ရဲ့အုံနောက်စိတ်ပိုင်းအကုန်လုံးဒန်ယာပြင်းထန်စွာရခဲ့တာဖြစ်တယ်လို့ပြောပါတယ်။ဘာသာစကားနားလည်တဲ့အရေးအယံမတွေ့ရသလိုပြောတာကိုလည်းပြန်ပြီးတုံ့ပြန်တာမျိုးပြီးတော့သူ့ပတ်ဝန်းကျင်မှာဘာဖြစ်နေလဲဆိုတာကိုလည်းသတိထားမိပုံမရဘူးလို့ဆိုပါတယ်။ဒါပြင်စကားလည်းမပြောသလိုတခုခုလုံးချင်ကန်ကျင်တဲ့ပုံလည်းမတွေ့ရဘူးလို့သူ့ကိုကုသပေးနေတဲ့ဒေါက်တာဒန်နီယယ်ကန်တာကဂျာတာရီနီကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဝမ်ဘီယာမြောက်ကိုရီးယားနိုင်ငံကိုမတော်ခင်မှာဘာဖြစ်ခဲ့လဲဆိုတာအတည်ပြုနိုင်တဲ့အချက်လည်းသူတို့မှာမရှိဘူးလို့လည်းဒေါက်တာကန်တာကပြောပါတယ်။ဒါပြင်သူ့မိသားစုရဲ့တောင်းဆိုချက်ရောက်သူ့ရဲ့ယောဂအလားအလာနဲ့တိုးတက်မှုအခြေအနေတွေနဲ့ပတ်သက်ပြီးထုတ်ပေါ်ပြောဆိုတာရေမလုပ်ပဲရှုပ်ဝက်ထားရှိသွားမှာဖြစ်တယ်လို့လည်းပြောပါတယ်။မိုင်းမီမှာအလယ်အမေရိကန်နိုင်ငံများဆွေးနွေးပွဲကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကလည်းဝမ်ဘီယာမိသားစုစီပြန်ရောက်လာတဲ့အတွက်ဝမ်းမြောက်ကြောင်းဒါပေမဲ့သူ့ရဲ့ကျန်းမာရေးအခြေအနေကသူနဲ့မိသားစုကိစ္စဖြစ်တာကြောင့်ဘာမှပြောမှာမဟုတ်ဘူးလို့ပြောပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုအတွင်းအမြဲတမ်းနေထိုင်ခွင့်ရသူကလင်းငယ်တွေရဲ့ရွှေပြောင်းမိဘတွေကိုဌာနေပြန်ပို့မယ့်အရေးကနေကာကွယ်ပေးဖို့ရှိရတဲ့သမ္မတအိုဘားမားလက်ထက်ကရွှေပြောင်းအခြေချရေးဆိုင်ရာအစည်းအဝေးတစ်ခုကိုအမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနကဖျက်သိမ်းလိုက်ပါတယ်။လက်ရှိကျင့်သုံးနေတဲ့မူဝါဒတွေနဲ့မစီလျော်တဲ့အတွက်ကြောင့် DAPA လို့ခေါ်တဲ့အမေရိကန်တွေအမြဲတမ်းနေထိုင်ခွင့်ရသူတွေရဲ့မိဘတွေကိုညှာတာထောက်ထားတဲ့အစည်းအဝေးကိုဖျက်သိမ်းကြောင်းအမိမြေလုံခြုံရေးဝန်ကြီးဌာနဝန်ကြီးဂျွန်ကယ်လီကလက်မှတ်ရေးထိုးတယ်လို့မနေ့ကညချက်မှာဖော်ပြပါတယ်။ဒီအစည်းအဝေးကိုသမ္မတအိုဘားမားက2014ခုနှစ်မှာလက်မှတ်ထိုးခဲ့ပြီးမြန်မာ26ခုလောက်ကသမ္မတဟာသူ့ရဲ့လုပ်ပိုင်ခွင့်ကိုကျော်လွန်လုပ်ကိုင်တယ်လို့အငြင်းပွားခဲ့တာကြောင့်ဖေဒရယ်တရားရုံးမှာမြစ်ခံခဲ့ရတာပါ။အမေရိကန်ပြည်ထောင်စုအတွင်းတရားမဝင်နေထိုင်သူတွေအရေးထိထိရောက်ရောက်ကင်တွယ်မယ်လို့လည်းအမေရိကန်သမ္မတထရန့်ကရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းဦးစားပေးစည်းရုံးခဲ့တာလည်းဖြစ်ပါတယ်ရှင
်။ VOA မြန်မာအသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တောက်ချာနေညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ ဆီးရီးယားနိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်ရောက် IS တပ်မှုတွေကိုပစ်မှတ်ထားတဲ့ပြီးခဲ့တဲ့မေလကရုရှားတို့ရဲ့လေကြောင်းတိုက်ခတ်မှုအတွင် IS အဖွဲ့ခေါင်းဆောင်တေဆုံးခဲ့ပွဲရှိတယ်လို့ရုရှားစစ်တပ်ကဒီကနေ့တောက်ကြနေမှာပြောပါတယ်။အစ္စလာမ်ရဲ့အစွန်ရောက် IS တို့ရဲ့အုပ်ချုပ်မှုအချက်အချာမျိုးရက်ကအနီးလေကြောင်းတိုက်ခတ်မှုမှာ IS ခေါင်းဆောင်အဘူဘာကာအယ်ဘာဒါဒီတက်ရောက်နေတဲ့အစည်းအဝေးကိုထိမှန်ခဲ့တာလို့ရုရှားကာကွယ်ရေးဝန်ကြီးဌာနက Facebook မှာတင်ခဲ့တဲ့ကြေညာချက်မှာပြောဆိုတာဖြစ်ပါတယ်။လေကြောင်းတိုက်ခတ်မှုအတွင် IS အဖွဲ့ရဲ့ထိတ်တန့်တက်မှုတွေနောက်စစ်စင်ရေးတက်မှု30လောက်နဲ့သူတို့ရဲ့လုံခြုံရေးစစ်သွေးကြ300လောက်ကိုချေမှုန်းခဲ့တာလို့ရုရှားဘက်ကပြောဆိုနေတာဖြစ်ပါတယ်။ Elbaradi တေဆုံးမှုကိုလည်းလမ်းကြောင်းပေါင်းစုံနဲ့စစ်ဆင်နေတယ်လို့ရုရှားစစ်တပ်ကပြောဆိုထားပါတယ်ရှင်။
ဥရောပမှာကြမ်းဖက်တိုက်ခိုက်မှုတွေလှုပ်ဖို့ကြိုးပမ်းနေတဲ့အစ္စလမ်အစွန်းရောက်တွေထဲမှာလူငယ်တွေအမျိုးသမီးတွေနဲ့ဒီအရင်ထပ်ပုံများလာနေတယ်လို့ဥရေစုံမွေးရေးအတွက်လှုပ်ဆောင်နေတဲ့ဥရောပရဲ့ထိတန်းဖွဲ့စည်းတရက်ကခြားသာရင်းနေကထုတ်ပြန်လိုက်တဲ့အစင်ခံစာတက်မှာပြောလိုက်ပါတယ်ဥရောပမှာမနစ်ကအစ္စလမ်အစွန်းရောက်အကြမ်းဖက်သမားလို့ဆိုသူ918ယောက်ကိုရဲကဖမ်းဆီးခဲ့ပြီးတော့ဒါဟာ2014ခုနှစ်ကဖမ်းဆီးခဲ့တဲ့395ယောက်ထက်နှစ်ဆနီးပါးလောက်ရှိတာဖြစ်ပါတယ်အဲ့ဒီဖမ်းဆီးလိုက်တဲ့သူတွေတဲက3ဘုံတဘောဟာအသက်25နှစ်ယောက်ဖြစ်ပြီးတော့4ဘုံတဘောကတော့အမျိုးသမီးဖြစ်တယ်လို့ဒီအစင်ခံစာကဆိုပါတယ်ဆီးရီးယားနဲ့အီရတ်နိုင်ငံမှာရှိတဲ့စစ်မြေပြင်ကနေပြန်လာတဲ့အစ္စလာမ်အစွန်းရောက်တရားလဲဥရောပသမဂ္ဂကိုနောက်ထပ်ချိန်ချောက်မှုတွေအများဆုံးပေးနေသူတွေဖြစ်ကြပြီးတော့အဲ့ဒီလူတွေတွေဟာအဝေးထင်းဒုံးရင်ကိုတုံးပြီးဖောက်ခွဲတိုက်ခိုက်လာမှာကိုလည်းစိုးရိမ်နေကြပါတယ်ဥရောပမှာအစ္စလာမ်အစွန်းရောက်တွေရဲ့အကြမ်းဖက်ချင်းချောက်မှုတွေတိုးလာတာကိုတိုက်ဖြတ်ဖို့အတွက်နေဆက်ဖြတ်ကျော်မှုတွေနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုမျှဝေဖို့ကလာမယ့်နှစ်တွေအတွင်းမှာပို့ပြီးတော့အရေးပါလာနေတယ်လို့ဥရောပခေါင်းဆောင်တွေကပြောပါတယ်ခင်ဗျာ
။ရေနံနဲ့သဘာဝဓာတ်ငွေတွင်းတွေကနေအန္တရာယ်ရှိတဲ့မီသိန်းဓာတ်ငွေထုတ်လွှတ်မှုကိုရှော့ချရေးရွေတဲ့စီးမျဉ်းစည်းကမ်းတွေကိုအမေရိကန်သမ္မတထရန့်အစိုးရကဆိုင်းငံ့လိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့မြေပေါ်ကရေနံတွင်းတွေလိုက်နာကျင့်သုံးချရတဲ့မီသိန်းဓာတ်ငွေထွက်ရှိမှုကိုကန့်သတ်တဲ့စီးမျဉ်းစည်းကမ်းတွေကိုပြည်ထောင်စုဝန်ကြီးဌာနကအကန့်အသတ်မရှိဆိုင်းငံ့လိုက်တာပါ။ဒီဆိုင်းငံ့မိန့်ကိုတော့အထက်လွှတ်တော်မှပြီးခဲ့တဲ့လကပယ်ချခဲ့ပြီးတဲ့နောက်ဝန်ကြီးဌာနအနေနဲ့ကိုယ်ပိုင်နီးလန်းရှာလှုပ်ဆောင်မှုဖြစ်လာစေခဲ့တာပါ။ဒီစီကမ်းသတ်မှတ်ချက်တွေကအမေရိကန်စွန့်အင်ထုတ်လုပ်ရေးစီးပွားရေးတိုးတက်မှုနဲ့အလို့အကိုင်းဖန်တီးမှုတို့အပေါ်အတားအဆီးဖြစ်စေတယ်လို့ပြည်ထောင်စုဝန်ကြီးဌာနတာဝန်ရှိသူတို့ကလည်းပြောဆိုသွားပါတယ်ရှင်
။တရုတ်နိုင်ငံရှေ့ပိုင်းကမူဂျိုကျောင်းကိတ်မှာဖြစ်ခဲ့တဲ့ဘုံဖောက်ခွဲမှုကိုအသက်22နှစ်အရွယ်အမျိုးသားတဦးကလုပ်ခဲ့တာဖြစ်ပြီးတော့သူပါဝင်ရှင်းဦးသိမ်းဆုံးခဲ့တယ်လို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်လုံခြုံရေးကင်မရာကဗီဒီယိုမှတ်တမ်းနေတဲ့အကင်းဖြစ်ပေါ်တဲ့နေရာမှာရရှိတဲ့ DNA တွေ့ရှိချက်တွေအရဒီဘုံဖောက်ခဲ့တယ်လို့တန်ရရှိသူဒီဘုံဖောက်ခဲ့တဲ့လူကိုပေါ်ထုတ်နိုင်ခဲ့တာဖြစ်တယ်လို့ရဲကပြောပါတယ်ကြာသပတေးနေ့ကကျောင်းဆင်းတဲ့အချိန်မှာမိသားစုဆွေမျိုးတွေကကျောင်းသားတွေကိုချူပိုးစောင့်နေတော့မှာဒီပောက်ကွဲမှုဖြစ်ပွားခဲ့တာပါဘုံခွဲတဲ့သူဟာရှူဖြစ်တယ်လို့သာဖော်ပြထားပြီးတော့ဘာကြောင့်လုပ်တယ်ဆိုတာကိုတော့သူတို့ကထုတ်ဖော်ပြောဆိုခြင်းမရှိပါဘူးရန်စုပြည်နယ်ရှူဂျိုမျိုးကသူနေထိုင်တဲ့အိမ်သားမှာဘုံလုတဲ့ပစ္စည်းတွေကိုတွေ့ခဲ့တယ်လို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်သူအိမ်ရဲ့နံရံဒီမှာတော့တရုတ်စလုံးတွေနဲ့ကျင်းဆိုထားတဲ့စကလုံးတွေကိုရေးထားတာတွေ့ရတယ်လို့လည်းပြောပါတယ်ခင်ဗျာ
တောင်ကြနေညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရနိုင်တို့ကြီးညာပေးသွားတာပါအခုညနေပိုင်းထုတ်လွှင့်ချက်စီစဉ်တွေကို VO Internet ဆာမျက်နှာ burmese.voanews.com ကနေပြီးတော့လည်းထုတ်လွှင့်ချက်နဲ့တပြေးညီဖမ်းယူနိုင်စေနိုင်ကြပါရဲ့ရှင်အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်ထုတ်လွှင့်ပေးသွားမယ်ထဲမှာတော့နိုင်ငံတကာသတင်းတစ်ပုဒ်နဲ့စပါမယ်ကျူဘားနိုင်ငံနဲ့ပုံမှန်ဆက်ဆံရေးပြန်လည်ထူထောင်ခဲ့တဲ့သမ္မတဘရက်ကိုဘားမားရဲ့အစီအစဉ်တစ်စိတ်တစ်ပိုင်းကိုပြန်လည်ပယ်ဖျက်သွားမယ်အကြောင်းဒီကနေ့မိုင်ယာမီခရီးစဉ်တွင်သမ္မတဒေါ်နယ်ထရမ့်ကကြေညာဖို့ရှိပါတယ်2015ခုနှစ်ကပြန်လည်အသက်သွင်းခဲ့တဲ့တန်တမာဆက်ဆံရေးကိုပယ်ဖျက်သွားမှာမဟုတ်ဘူးလို့မျှော်လင့်ရပေမဲ့ခရီးသွားလာမှုနဲ့စီးပွားရေးလုပ်ငန်းပူးပေါင်းဆောင်ရွက်မှုကိုတော့ပယ်ဖျက်သွားဖို့မျှော်လင့်ရပါတယ် VOA သတင်းထောက်ကာရုဂက်စ်ဘတ်ရဲ့သတင်းလွှာကိုကိုအောင်အောင်ကပြောပြပေးပါပါရှင်
သမ္မတဘရက်အိုဘားမားလက်ထက်ကကျူးဘားနိုင်ငံနဲ့သဘောတူညီမှုရယူထားတာတွေကိုသူသာသမ္မတဖြစ်လာမယ်ဆိုရင်ပယ်ဖျက်သွားမယ်လို့2016သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလအတွင်းဒေါ်နယ်ထရမ့်ကကြေညာပြောဆိုထားတာပါ
We will cancel Obama's one-sided Cuban deal.
Obama နေနဲ့သမ္မတလုတ်ပိုင်ခွင့်ကိုအသုံးချပြီးကျူးဘားနဲ့တစ်ဖက်သက်သဘောတူညီချက်ရယူခဲ့တာကိုပယ်ဖျက်သွားပါမယ်။ကျူးဘားလူထုပါဝင်ကျွန်တော်လိုချင်တဲ့အချက်တွေကိုမရဘူးဆိုရင်တော့အခြေအနေကိုပြန်ပြောင်းပြစ်ပါမယ်။
အမေရိကန်ပြည်ထောင်စုကနေ145ကီလိုမီတာသာဝေးတဲ့ကွန်မြူနစ်အစိုးရကိုချိန်ကြောင်မှုတရအဖြစ်ရှုမြင်ပြီး1962ခုနှစ်မှာအမေရိကန်ဘက်ကတန်တမာဆက်ဆံရေးဖျက်တောက်ခဲ့တာပါ။အဲဒီနှစ်မှာပဲအမေရိကန်သမ္မတဂျွန်ဖ်ကနေဒီကကျူဘာတော်လှန်ရေးခေါင်းဆောင်ဖီဒယ်ကက်စထရိုကိုဖယ်ရှားဖို့အဝေးရောက်ကျူဘာတွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့ကိုထောက်ပံ့ပေးပြီး Bay of Pigs ဆိုတဲ့ဆက်ဆံရေးတရပြုလုပ်ခဲ့ပါသေးတယ်။နောက်တစ်နှစ်မှာတော့ကျူဘာမစ်ဆိုင်းတုံးကြီးအရေးလိုသိကြတဲ့ဖြစ်စဉ်တွင်ဆိုဗီယက်နျူကလ িয়ার တုံးကြီးအရေးအမေရိကန်နဲ့ဆိုဗီယက်အကြား73ရက်ကြာထိတဲ့ရင်ဆိုင်ခဲ့ကြတာပါ။အဲဒီနောက်ပိုင်းကဆလို့ကျူဘာအစိုးရအနေနဲ့သဘောထားပြောင်းလာအောင်ဖိအားပေးတဲ့အနေနဲ့အမေရိကန်တွေကျူဘာကိုတွာလာခွင့်ပိတ်ပင်ခဲ့ပေမယ့်ကက်စထရိုအစိုးရကတော့မပြောင်းလဲခဲ့ပါဘူး။ဒါကြောင့်2014ခုနှစ်မှာသမ္မတဥပမာကဖီဒယ်ကက်စထရိုရဲ့ညီဖြစ်သူရာဦးကက်စထရိုနဲ့ဆက်စပ်ညှိနှိုင်းပြီးတန်တမာဆက်ဆံရေးပြန်လည်ထူထောင်လိုက်တာပါ
။ We will end an updated approach that
ကျွန်တော်အကျိုးစီးပွားကိုထိခိုက်စေပြီးဆယ်စုနှစ်တကြာထားရှိခဲ့တဲ့အလုံးမဖြစ်တဲ့မူဝါဒကိုအဆုံးသတ်ပြီးနိုင်ငံခြားပုံမှန်ဆက်ဆံရေးပြန်လည်ထားရှိသွားပါမယ်။
ကျူဘာသမ္မတရာဦးကက်စထရိုက
ပုံမှန်ဆက်ဆံရေးပြန်လည်ထူထောင်မှုကျူဘာအစိုးရအနေနဲ့ဆင်သင့်ဖြစ်နေပါပြီ။မတူကွဲပြားမှုတွေရှိကြသလိုဆက်ပြီးတော့လည်းရှိနိုင်ပေမယ့်နိုင်ငံလုံးအကျိုးရှိစေဖို့တစ်ဖက်နဲ့တစ်ဖက်ပြန်လည်အသိမှတ်ပြုပြီးပူးပေါင်းဆောင်ရွက်မှုတွေနဲ့အတူတကွရှင်တွဲနေထိုင်မှုလက်ခံထားကြပါလိမ့်။
တိုင်ယွန်နေပြန်လဲဖွင့်လှစ်ပြီးအကျဉ်းသားတွေလဲလဲခဲ့ကြသလိုငွေကြေးနဲ့ခီးသွလာမှုလုပ်ငန်းတွေပြန်လဲစတင်နိုင်ဖို့ပိုယဟန်မင်းကြီးဖရန်စစ်ကလည်းဂျာဝင်ကူညီဆောင်ရွက်ခဲ့ပါတယ်။ဒါ့အပြင်လဲကျူဘာနိုင်ငံကနေထွက်ခွာလာတဲ့မိဘနှစ်ပါးကမွေးဖွားသူအထက်လွှတ်တော်အမတ်မာကိုရူဘီယိုကတော့သမ္မတဥပမာရဲ့ကျူဘာရေးကင်တွေမှုကိုပြင်းပြင်းထန်ထန်ဝေဖန်ပါတယ်
။ The White House has conceded everything.
ဒီသဘောတူညီမှုမှာကိုဘက်ကပေးရတာများပြီးပြန်ရတာကနည်းနည်းပါ။သတင်းလွတ်လပ်ခွင့်လွတ်လပ်စွာဟောပြောခွင့်တရားမျှတတဲ့ရွေးကောက်ပွဲကျင်းပပေးမယ်ဆိုတာမျိုးကျူဘာအစိုးရဘက်ကဘာမှကတိပေးထားတာမရှိပါဘူ
းကျူဘာအစိုးရကဖန်စီထင်းထင်းထားသူတွေရဲ့ဇနီးတွေနဲ့ဖွဲ့ထားတဲ့ The Ladies in White အမျိုးသမီးအဖွဲ့ဝင်ဘာတာဆိုလာကလည်းအဲ့ဒီသဘောတူညီမှုကိုဝေဖန်ပါတယ
်ဩဘာမာကီဆိုအိုပီယန်စ
်ကျူဘာလူလူအတွက်အကျိုးရှိစေမလားထင်ပြီးဩဘာမာကလောက်တာဖြစ်ပေမဲ့လို့တဟာမဟုတ်ပါဘူးကျူဘာအစိုးရနဲ့သဘောတူညီမှုမှန်သမျှဟာကျူဘာအစိုးရအတွက်သာအကျိုးရှိစေပြီးတော့ကျူဘာလူလူအတွက်ဘာမှအကျိုးမဖြစ်ထွန်းပါဘူး
ကွမ်တနာမိုပင်လယ်အော်တွေကအမေရိကန်ရေတဲ့အခြေစိုက်စကန်ဖယ်ရှားပေးဖို့နဲ့ကုန်သွယ်ရေးတမြင့်ပိတ်ဆို့ထားတာတွေကိုဖယ်ရှားဖို့ကျူဘာအစိုးရဘက်ကတောင်းဆိုထားတာတွေကိုတော့အမေရိကန်ဘက်ကလည်းရောချင်းမရှိပါဘူး။ဒါပေမဲ့အခုခါမှာတော့ဆက်သွယ်ရေးလေကြောင်းလိုင်းနဲ့အပျော်စီးသင်းမောခီးစင်တွေနဲ့ပတ်သက်ပြီးအမေရိကန်ကုမ္ပဏီတွေကဝင်ရောက်လုပ်ကင်ကြသလိုအမေရိကန်ခီးသွွားအများပြားလဲကျူဘာကိုအလဲပတ်သွားရောက်နေကြပါရယ်ခင်ဗျာ။
ကိုအောင်ပြောပြသွားတာပါရှင်မကြခင်မှာ66ကကြီးနဲ့တရားစွဲခံထားရတဲ့ The Voice Channel Editor ရဲ့အမှတ်ခံလျှောက်ထားချက်ဒုတိယကြိမ်ပယ်ချခံရတဲ့အကြောင်းကိုထုတ်လွှင့်ပေးပါမယ်အခုတော့စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းမှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပါစီရှင
်တို့ရရှိမြခင်အခုရာသီတွင်မုတ်တုံမိုးနဲ့အတူရန်ကုန်မြို့ပြရေကြီးမှုတွေကြောင့်ရန်ကုန်မြို့ကန်တွေမှာတော်ရည်လာရည်တင်မကပဲနဲ့စားဝတ်နေရည်ထိခိုက်မှုတွေပါကြုံတွေ့လာရပါတယ်။ရန်ကုန်မြို့ပြဖွံ့ဖြိုးရေးနဲ့အတူပဲနှစ်ဆင်လိုလိုအဓိကလမ်းမကြီးတွေမြို့ရင်းချက်ကွက်တွေမှာရေလွှမ်းမှုခံနေရတဲ့ဘီဇိုးကိုဘယ်လိုမျိုးဖြေထုတ်ကောက်ကဲပြင်ဆင်နိုင်မလဲ။လာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးလိုသူတွေ VOA ကိုတယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မိမိတို့ရဲ့အမြင်မိမိတို့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VUE Facebook Seminar မှာလည်းမှတ်ချက်ရေးသားထားနိုင်ပါလေ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့ email လိပ်စာက bamis@vuenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်တို့ရရှိမှုကိုကြိုဆိုပါရခင်ဗျာ
စနေညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပါရစေရှင်ဆက်သွယ်ရေးဥပဒေပုံမှန်66ကကြီးနဲ့တမတော်ကတရားစွဲဆိုထားတဲ့ The Voice နေ့စဉ်သတင်းစာ Editor ချုပ်ဦးကျော်မင်းစွေအတွက်ဒုတိယအကြိမ်အာမခံလျှောက်ထားချက်ကိုဒီကနေ့ရုံထုတ်တဲ့အချိန်မှာထပ်ပြီးတော့ပယ်ချလိုက်ပါတယ်။ဦးကျော်မင်းစွေနဲ့အတူအမှုရင်ဆိုင်နေရတဲ့စာရေးဆရာပြတိရှာကိုကိုမောင်ကိုတော့ဒီကနေ့မှာပဲတရသေးလွှတ်ပေးလိုက်ပါတယ်။သတင်းမီဒီယာသမားတွေကတော့ The Voice ကိုထောက်ခံကြောင်းနဲ့ပုံမှန်66ကကြီးကိုပြင်ဆင်ပေးဖြတ်ပေးဖို့တောင်းဆိုတဲ့လက်ပတ်ဖြူတွေကိုဝစ်ဆင်ပြီးဒီကနေ့တရားရုံးထုတ်တာကိုတွားခဲ့ကြပါတယ်။အပြည့်စုံကိုတော့ဒီကနေ့တရားရုံးထုတ်မှာကိုရိုင်းတွားသတင်းယူခဲ့တဲ့ VOE သတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်ရှင်
။ The Voice သတင်းစာမှာဖော်ပြခဲ့တဲ့ကြီတောင်စုတစ္ဆာတယောဇာနဲ့ပတ်သက်လို့ဆက်သွယ်ရေးဥပဒေပုံမှန်66ကနဲ့တရားစွဲဆိုခံထားရတဲ့ The Voice Editor ချုပ်ဦးကျော်မင်းစွေနဲ့စာရေးသူပြတိရှာကိုကိုမောင်တို့ကိုဒီကနေ့မနက်ပိုင်းကရန်ကုန်မြို့ဗဟန်းမြို့နယ်တရားရုံးမှာဒုတိယအကြိမ်မြောက်ရုံးထုတ်ခဲ့တာဖြစ်ပါတယ်။ဒီရုံးထုတ်မှာဦးကျော်မင်းစွေအတွက်ဒုတိယအကြိမ်အာမခံလျှောက်ထားမှုကိုတရားသူကြီးကထပ်မံပြီးပယ်ချခဲ့ပါတယ်။ ဒါနဲ့ပတ်သက်လို့ဥပဒေအကျိုးဆောင်ဥခင်မောင်မြင့်ကတော့
ပေးချင်ရင်လည်းပဲဆင်ရှင်တို့ရအရာပဲပေးမပေးချင်ရင်လည်းဆင်ရှင်တို့ရအရာမပေးဘူးဆိုတော့ဥပဒေရဲ့စိုးမိုးမှုကပျောက်သွားတယ်ဥပဒေဒီတရားသူကြီးတွေရဲ့ဆင်ရှင်တို့တရားပေါ်မှာအခြေခံဖြစ်နေတယ်ဒါကတော့လွဲမတာပေါ့နော်သို့တော်လည်းပဲမိသွေးပင်လွဲမနေပါစေဒါကအပေါ်ယုံကပဲတက်မှတ်ပြီးနိုင်တယ်ကျွန်တော်တို့ကာယကံရှင်ဥကြုံမင်းဆိုရင်လည်းတော့သူ့စင်တုံတရားကြောင့်ပဲဒီခုနကဆော်မာလီတပုတ်ပေါ်ပေါင်းလို့ဒီဆက်လက်ပြီးချုံအောင်ခါတော့ဒါကတော့သဘာဝတရားအရာပြောတယ်တရားမြတ်တမ်းလို့ပြောမှာမရှိဘူ
းအတူဖန်းစည်းခံထားရတဲ့တယောဇာရေးသားသူဗြိတိရှကိုကိုမောင်ကိုတော့ဆွဲဆိုထားတဲ့ပုံမှန်နဲ့မသက်ဆိုင်ဘူးဆိုပြီးတရားသူကြီးကအမှုကနေပလက်ပယ်ဖျက်လိုက်တာကြောင့်ပြန်လွတ်လာခဲ့ပါတယ်အခုလိုတရားသေးလွတ်လိုက်တဲ့အပေါ်ဥပဒေကြိုးဆောင်ပြောပြတာကတော့
ဆိုင်းရှင်ဆရာကတော့ကျွန်တော်မီဒီယာသမားတွေကိုအစိုးရပြောသူတွေပဲဆော့ချောက်ကကြီးနဲ့သူနဲ့မညီဆွန်းတဲ့အတွက်ကိုဆွဲမတင်လို့ဘုကလုံးဝလွတ်လိုက်တယ်ဆောက်ကြမင်းဆွေကတော့ဒေတာကြီးဖြစ်တဲ့ဆက်လက်ဖြည့်ဆည်းရန်ရှိတယ်အမှုဆက်တင်ထားတယ်ဒီအမှုတွေကျွန်တော်ကအမကန်လျှောက်တယ်အမကန်ကိုမြင့်ပေးချင်တာအဲ့တော့ဂျုံချင်းကတော့23ရက်နေ့
ပြန်လွတ်လာတဲ့ဗြိတိရှကိုကိုမောင်ကတော့လူခွင့်ရေးဆုံးရှုံးမှုတွေကိုကာကွယ်ပေးမယ်ဆိုတဲ့ဒီမိုကရေစီအစိုးရလက်ထက်မှာလူခွင့်ရေးချုပ်ပေါက်ခံရမှုအပေါ်အစိုးရဘက်ကရေငုံနှုတ်ပိတ်နေတာမဖြစ်သင့်ဘူးလို့အခုလိုဝေဖန်ပြောဆိုသွားခဲ့ပါတယ
်။မြင်တာကတော့နော်ဟိုပေါ့ဒီ60ယောက်ကကြီးကိုပေါ့လက်ရှိပေါ့ဒီမိုကရက်တစ်အစိုးရကိုယ်တိုင်ကဟိုပေါ့ဒီမိုကရက်တစ်ဆိုတော့မင်းကြီးရှိရေတရားစွဲနေတာကြီးကျွန်တော်တို့မြင်နေရတယ်ကြားနေရတယ်ကျွန်တော်တို့66မှုမြောက်နောက်မှ68မှုမြောက်အခုဖြစ်နေပြီမြင်နေရတယ်ပေါ့အဲ့ကျွဲကျွန်တော်ကဟိုပြောချင်တာတော့ဒီမိုကရေစီစံနှုန်းနဲ့မကန့်ညီတဲ့ဥပဒေတစ်ခုကိုဒီမိုကရေစီအစိုးရကမင်းကြီးရှိရေတုံးစွဲနေတာကတော့ကျွန်တော်မျက်စိထဲမှာတော့မဖြစ်သင့်ဘူးလို့ကျွန်တော်မြင်ပါတယ်
ဦးကျော်မင်းဆွေနဲ့ဗြိတိရှကိုကိုမောင်တို့ကိုဗဟန်တရားရုံးမှာဒုတိယကြိမ်မြောက်ရုံးထုတ်တဲ့ဒီကနေ့မှာတော့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကဦးဆောင်ပြီး The Voice ကိုထောက်ခံကြောင်းနဲ့ပုံမှန်66ကားကိုပြင်ဆင်ပယ်ဖျက်ပေးဖို့တောင်းဆိုတဲ့လက်ပတ်ဖြူတွေကိုဝစ်ဆင်ပြီးသတင်းမီဒီယာတွေတွားရောက်ခဲ့ကြပါတယ်။ဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးကိုအပြီးပယ်ဖျက်တင်ကြောင်းလက်ကမ်းစာဆောင်တွေဝင်မြှောက်ခဲ့ကြပါတယ်။ဆက်သွယ်ရေးဥပဒေတွေကပုံမှန်66ကိုပြင်ဆင်ပေးဖို့နဲ့သတင်းမီဒီယာဆိုင်ရာအငင်းပွားမှုတွေကိုသတင်းမီဒီယာဥရင်နဲ့တာအေးအေးယူဖို့နေပြည်တော်အခြေစိုက်သတင်းသမားတွေကလည်းကြာသာပတင်းတွေကပဲနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ထံကိုစာရေးသားပေးဖို့ထားခဲ့ကြပါသေးတယ်။လက်ရှိမှာတော့ဒီဥပဒေနဲ့တရားစွဲဆိုခံရတဲ့အမှုပေါင်းက60ကျော်ရှိနေပါပြီ။ဒီဥပဒေဟာပြီးခဲ့တဲ့သမ္မတဦးသိန်းစိန်လက်ထက်တုန်းကပြဋ္ဌာန်းခဲ့တဲ့ဥပဒေဖြစ်ပေမဲ့အခုအစိုးရလက်ထက်မှာဒီပုံမှန်တုံ့ပြန်တရားစွဲတာကပိုများနေပါတယ်။ဦးကျော်မင်းစွေပေါ်စွဲဆိုထားတာကိုတော့လာမယ့်23ရက်နေ့မှာထပ်ပြီးရုံးထုတ်စစ်ဆေးအောင်မှာဖြစ်ပါတယ်ရှင်။
မမေခပြောပြသွားတာပါရှင်အခုတခါတော့ဗမာပြည်ရဲ့ကလေးငယ်တွေရဲ့ဘဝလုံခြုံရေးနဲ့အခွင့်အရေးတွေကိုဘယ်လိုကာကွယ်ပေးမလဲဆိုတာကိုအလှည့်ပေးပါဦးမယ်ပရိပခဖြစ်နေတဲ့ဒေသတွေမှာကလေးငယ်တွေရဲ့ဘဝလုံခြုံရေးနဲ့သူတို့အခွင့်အရေးတွေကိုကာကွယ်ပေးဖို့မြန်မာအစိုးရအနေနဲ့အလေးထားဆောင်ရွက်ပေးပါလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကတိုက်တွန်းလိုက်ပါတယ်ကမ္ဘာအစင်းရဲဆုံးစီးရင်ဝင်မြန်မာနိုင်ငံမှာအရွယ်မရောက်သေးတဲ့မိန်းကလေးငယ်တွေဟာအိန္ဒိယနိုင်ငံတွေမှာဇနီးမယားအဖြစ်ရောင်းစားခံရတဲ့အခြေအနေဟာအတော်လေးစိုးရိမ်ပွဲရရှိနေတဲ့အကြောင်းကြာသပတေးတွေကကျင်ပတဲ့လူ့ခွင့်ရေးကောင်စီညီလာခံအစည်းအဝေးမှာရန်ဟီလီကပြောကြားခဲ့တာပါမတ်အင်ဂျင်နိုင်ငံအပြည့်စုံဆက်ပြီးပြောပြပါမယ်ရှင်
ဂျွန်လ6ရက်နေ့ကနေ23ရက်နေ့အထိဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့35ကြိမ်မြောက်လူ့ခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကနေမက်ရှလာကနေဂျွန်လအထိဖြစ်ထွန်းခဲ့တဲ့မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကိုတင်ပြသွားပါရစေ။အထူးသဖြင့်ပြည်ရင်းစစ်အပါအဝင်ဘာသာရေးလူမျိုးရေးပဋိပက္ခတွေကြောင့်အိန္ဒိယနိုင်ငံကနေဆက်တွေမှာထွက်ပြေးခိုလုံနေကြရတဲ့အရွယ်မရောက်သေးတဲ့မိန်းကလေးငယ်တွေရဲ့ဘဝလုံခြုံရေးကင်းမဲ့နေပြီးအခြေအနေတွေဟာအတော်လေးကိုစိုးရိမ်ပွဲရာရှိနေကြောင်းရန်ဟီလီကအခုလိုပြောပါရစေ
။ I'm especially alarmed by the reported recent rise in the number of child brides amongst women and girls who fled
မြန်မာနိုင်ငံကနေအိန္ဒိယနိုင်ငံတွေကိုထွက်ပြေးနေထိုင်ကြရတဲ့မိန်းကလေးငယ်တွေနဲ့အမျိုးသမီးတွေကြားမှာအရွယ်မရောက်သေးတဲ့မိန်းကလေးငယ်တွေဟာဇနီးများတွေဖြစ်ပေါင်းသင်းနေထိုင်ခြင်းခံနေကြရတာတွေတိုးလာနေတဲ့ဆိုပြီးမကြသည့်မိကထွက်ပေါ်လာတဲ့သတင်းတွေနဲ့ပတ်သက်လို့လေကျမတိတ်ကိုအာအသင့်တုန်ခလုတ်မိပါတယ်ကျမတို့အားလုံးသိတဲ့အတိုင်းပါပဲဒီလိုအခြေအနေမျိုးဟာအမျိုးသမီးတွေရင်ဆိုင်နေရတဲ့အကျန့်ဖက်ခံရမှုနဲ့ဆင်းရဲမွဲတေမှုဘဝကနေရုန်းထွက်နိုင်ဖို့ကခက်ခဲစေတာဖြစ်ပါတယ်
ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးနောက်ပိုင်းအစိုးရလုံခြုံရေးတပ်တွေကနယ်မြေရှင်းလင်းရေးစစ်ဆင်ရေးလုပ်ရာမှာက ကလေးငယ်တွေကိုပါဖမ်းဆီးနှိပ်စက်ခဲ့ကြောင်းသူကပြောပါရယ်အထူးသဖြင့်ကလေးငယ်73ဦးဖမ်းဆီးခံခဲ့ရပြီးအဲ့ဒီတဲကတအူးဟာကျမ်းမာရေးကြောင့်တည်ဆုံးခဲ့တာဖြစ်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့တည်င်းထုတ်ပြန်မှုဟာဘာကြောင့်ကြန့်ကြာခဲ့တယ်လဲဆိုတာကိုသူကမေးခွန်းထုတ်ခဲ့ပါရယ်မြန်မာဆိုးရကိုစလေကတော့မြန်မာနိုင်ငံမှာကလေးငယ်တွေရဲ့အခွင့်အရေးကိုအပြည့်အဝအကာအကွယ်ပေးထားကြောင်းအခုလိုတုံ့ပြန်ခြေပါခဲ့ပါရယ
် The application of law under the Convention of the Rights of the Child applies equally to
ကလေးသူငယ်တွေရဲ့ရပိုင်ခွင့်ပြဋ္ဌာန်းချက်တွေအတိုင်းမြန်မာနိုင်ငံမှာရှိတဲ့ကလေးသူငယ်များအားလုံးကိုသာဓုညီမျှခံစားခွင့်ရှိစေပါမယ်ဒီနှစ်မေလကစပြီးရခိုင်ပြည်နယ်မှာထောင်ထဲချတဲ့ကလေးသူငယ်တွေကိုဝေးဖွားစင်းထုတ်ပေးခဲ့ပါတယ်နောက်ပြီးရခိုင်ပြည်နယ်ကမွတ်စလင်ကျောင်းသူကျောင်းသား1000ကျော်ကိုအခြားကျောင်းသူကျောင်းသားများနဲ့အတူစေတန်းစာမွေဝေဖြည့်ဆို့ခွင့်ပေးခဲ့ပါတယ်လူမှုအတိုင်းအဝိုင်းနှစ်ရက်စလုံးအတွက်အခြေခံစာတင်ကျောင်းပေါင်း300ပြန်လည်ပြင်ဆင်ဖွင့်လှစ်ပေးခဲ့ပါတယ်
ဥရောပသမဂ္ဂကိုယ်စားလှယ်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူအခွင့်အရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်ခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကစုံစမ်းမဲ့လုပ်ငန်းစဉ်တွေမှာမြန်မာအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်ပေးဖို့တောင်းဆိုသွားပါတယ်။အလားတူစွာပဲအမေရိကန်ကိုယ်စားလှယ်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းပါဝင်အခြားတိုင်းဒေသတွေမှာလူအခွင့်အရေးချိုးဖောက်မှုတွေကိုထိရောက်စွာကင်တွယ်ဖြေရှင်းပေးဖို့မြန်မာအစိုးရကိုအခုလိုတိုက်တွန်းပါတယ
်။ We are concerned by her reports of grave human rights violations and abuses against Rohingya Muslims.
ရခိုင်ပြည်နယ်မြောက်ပိုင်းက Rohingya တွေအပါအဝင်တခြားလူနည်းစုတွေဖြစ်တဲ့ကချင်နဲ့ရှမ်းတိုင်းရင်းသားတွေပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေကိုကျမတို့အထူးစိုးရိမ်ပါတယ်။ဒေသခံတွေအတွက်လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေပို့ဆောင်ခွင့်ပေးဖို့လည်းမြန်မာအစိုးရကိုတိုက်တွန်းပါတယ်။လူခွင့်ရေးချိုးဖောက်မှုတွေကိုပွင့်လင်းမြင်သာစွာစုံစမ်းစစ်ဆေးပေးဖို့လူခွင့်ရေးချိုးဖောက်သူတွေကိုအရေးယူဖို့နဲ့အချိုးဖောက်ခံရသူတွေကိုအကာအကွယ်ပေးဖို့လည်းတောင်းဆိုပါတယ်
။ Miss Yanhili ရဲ့ဆွေးနွေးချက်ထဲမှာလက်ရှိမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေကိုစစ်တပ်ဘက်ကအများဆုံးကျူးလွန်တာတွေ့ရှိရကြောင်းနဲ့ဒါကိုလည်းအစိုးရနဲ့စစ်တပ်ကသူတို့ကိုယ်ပိုင်စုံစမ်းရေးကော်မရှင်တွေဖွဲ့ပြီးစုံစမ်းကင်တွယ်နေကြောင်းထုတ်ပြန်ကြေညာခဲ့ပေမဲ့တိတာထင်ရှားတဲ့အရေးယူမှုမျိုးကိုမတွေ့ရဘူးလို့သူကပြောပါတယ်။နောက်လဇူလိုင်လမှာသွားမဲ့သူ့ရဲ့လေးချိန်မြောက်မြန်မာနိုင်ငံခီးစဉ်မှာလည်းမြန်မာအစိုးရဘက်ကရက်သတ်မှတ်ပေးဖို့နဲ့သူ့ရဲ့ခီးစဉ်တွင်ပူပေါင်းဆောင်ရွက်ပေးဖို့တောင်းဆိုခဲ့ပါတယ်ရှင
်။မန်အင်ဂျင်နိုင်ပြောပြခဲ့တာပါရှင်။ VOA American တန်ရဲ့တောက်ကြနေညံဒီကင်းစီစဉ်တွေနားဆင်နေရတာဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio စီစဉ်ပြပြချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV စီစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။ခုတော့တောက်ကြနေညနေခင်းမှာထိတ်တဲရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးပါအောင်မရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရားရေးပိုင်းမှာဝင်ရောက်နှောက်ယှက်ခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာကသမ္မတရဲ့ထိတ်တဲအကြံပေးတမက်ဖြစ်သူရဲ့ဗန်ဒါရင်းနဲ့စီးပွားရေးဆိုင်ရာဆောင်ရွက်ချက်တွေကိုလည်းစုံစမ်းစစ်ဆေးနေပါတယ်အထူးစုံစမ်းရေးမှူးမူလာကသမရရဲ့တမက်ဂျရက်ခူရှနာရဲ့ဗန်ဒါရေးဆိုင်ရာဆောင်ရွက်ချက်တွေကိုစုံစမ်းနေတယ်လို့ဝါရှင်တန်ဖို့စ်သတင်းစာကြီးကမနေ့ကြာသပတေးနေ့မှာရှင်းသားခဲ့တာဖြစ်ပါတယ်။အမေရိကန်လွှတ်တော်အမတ်တွေရဲ့ရန်ပုံငွေဘေ့စ်ဘောပွဲကိုကြာသပတေးနေ့ကဝါရှင်တန်ဒီစီမြို့တော် Nationals အသင်းရဲ့ဘေ့စ်ဘောခွင်မှာကစားခဲ့ကြပါတယ်။ဒီပွဲမတိုင်ခင်ဗုဒ္ဓနေ့က Republican လွှတ်တော်အမတ်တွေပွဲချိုလေးကျင်နေတုန်းတနတ်သမားတဦးရဲ့ပြစ်ခတ်မှုကြောင့် Republican အောက်လွှတ်တော်အမတ် Steve Scalise နဲ့နောက်ထပ်၄ဦးတို့ဒဏ်ရာရသွားတာဖြစ်ပါတယ်။ကြာသပတေးနေ့ကစားတဲ့ပွဲမှာတော့ Democrat တွေက Republican တွေကို 7-2 နဲ့အနိုင်ရသွားပါတယ်။ကျူဘာနိုင်ငံအပေါ်ရာစုနှစ်တစ်ဝက်လောက်အထီးကျန်ပိတ်ဆို့ခဲ့တာကိုရှော့ပေါ်ပြီးဆက်ဆံရေးကောင်းအောင်ကြိုးပမ်းခဲ့တဲ့သမ္မတဟောင်းအိုဘားမားလက်ထက်ကအစည်းအဝေးတချို့ကိုသမ္မတဒေါ်နယ်ထရန့်ကဒီကနေ့တောက်ကြနေမှာပြန်ပြင်တော့မှာဖြစ်ပါတယ်။ကျူဘာရေးပြန်ပြီးတင်းကျပ်တဲ့သမ္မတထရန့်ရဲ့မူဝါဒတွေတောက်ကြနေကြီးညာချိန်မှာစတင်အကျုံးဝင်မှာဖြစ်ပါတယ်။ Syria နိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်းရောက် IS တပ်မှုတွေကိုပြစ်မှတ်ထားပြီးပြီးခဲ့တဲ့မေလကရုရှားတို့ရဲ့လေကြောင်းတိုက်ခိုက်မှုအတွင်း IS အဖွဲ့ခေါင်းဆောင်တေဆုံးခဲ့ပွဲရှိတယ်လို့ရုရှားစစ်တပ်ကဒီကနေ့တောက်ကြနေမှာပြောပါတယ်။အစ္စလာမ်ရဲ့အစွန်းရောက် IS တို့ရဲ့အုပ်ချုပ်မှုအချက်အချာမျိုးရက္ခာအနီးလေကြောင်းတိုက်ခိုက်မှုမှာ IS ခေါင်းဆောင်အဘူဘကာအယ်ဘာရာဒီတက်ရောက်နေတဲ့အစည်းအဝေးကိုထိမှန်ခဲ့တာလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုတာဖြစ်ပါတယ်ရှင်။
ဇွန်လ16ရက်တောက်ကြနေညနေခင်းနိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကြီးညာပေးသွားတာပါ။ဒီညနေအစည်းအဝေးထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ National Kelly ဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို internet ဆာမျက်နှာ barmis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ည9နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.